ကိုထင်လင်းအောင်ရေပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်မြန်မာနိုင်ငံထဲမှာရှိတဲ့ဒီတရုတ်နိုင်ငံကယင်းနှိမ့်နှံမှုတွေလှုပ်ထားတဲ့ဒီဆက်ရုံအလုံးယုံတွေမိရှုဖြက်စီးခံနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကစိုးရိမ်နေတာမျိုးတွေထပ်မဖြစ်အောင်ကာကွယ်ပေးဖို့ဆိုပြီးတော့ပြောထားတာရှိပါတယ်ဒီပေါ်မှာ CRPH ရဲ့အမြင်ကိုသိကြပါတယ
်အဲ့ဒါကတော့ကာကွယ်တာကတော့မှန်တာပေါ့ဗျာကာကွယ်ရမှာပေါ့ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံထဲမှာရှိနေတဲ့business တွေပဲလေဒါပေမဲ့တစ်ဖက်ကနေပြန်ကြည့်လို့ရှိရင်ဓာရီကဘသူကမီးရှို့တာလဲဆိုတာကအခုအထောက်အထားတွေနဲ့ထွက်လာပြီဗျာဒါလို့လဲဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပဲသူတို့ကဓာရီကိုတည်တည်ချာချာကိုစနစ်တကျလုပ်ပြီးတော့မှဒီတရုတ်နဲ့မြန်မာလူလူနဲ့ကြားထဲမှာသူတို့ကဒါ cloud ဆန်ထားတယ်ဆိုတော့ဒါအရင်သိတာလေဆိုတော့ဒီလိုမျိုးဖြစ်နေတယ်ဆိုတာကဒါစစ်ကောင်စီရှိနေတဲ့ကြောင်းမလို့ကိုစစ်ကောင်စီရဲ့အကြံစီတွေနဲ့ဒါနားလည်မှုလွှဲအောင်လုပ်ထားတယ်ဆိုတော့ဒါအရင်သိတာလေဗျာ
တဖက်မှာလည်းပေါ့နော်အဲဒီဟိုကနေတဆက်သေးပဲတရုတ်ဘက်ကပြောထားတယ်ဒီမြန်မာနိုင်ငံမှာနောက်ထပ်ပေးထွက်တန်းယူတွေမဖြစ်အောင်ကာကွယ်ဖို့နောက်ပြီးတော့ထိန်းသိမ်းလေးလေးလုပ်ကြဖို့ဆိုပြီးပြောထားတယ်ဒီပေါ်မှာရော CRPH အနေနဲ့ဘာများမှတ်ချက်ပေးလို့လဲ
ဒါကတော့ကျွန်တော်တို့ကတရုတ်ကဒီလိုပြောလာတာကိုကျွန်တော်တို့ကကြိုဆိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကိစ္စတွေကလည်းပဲခုနပြောသလိုပဲငင်းငန်းစွာဆန္ဒပြနေတဲ့နော်လူငယ်တွေလူကြီးတွေဘယ်သူမဆိုကိုသူတို့ကသွေးသက်တန်ရုံဖြစ်အောင်ကိုထိတ်ဆက်ညှင်းပန်းတပ်ဖြတ်ပြီးတော့ကိုထိမ့်သိမ့်နေတာဒါနိုင်ငံတကာဥပဒေနဲ့လည်းမညီဘူးเนาะဘယ်နိုင်ငံရဲ့ဥပဒေနဲ့မှလည်းမညီဘူးဒီမြန်မာနိုင်ငံဥပဒေနဲ့လည်းမညီဘူးဒါ crime ပဲဗျာဒါကယာတွဲမှုပဲเนาะအဲ့တော့ဒီဟာတွေကိုထိမ့်သိမ့်ဖို့ဆိုတာကကျွန်တော်တို့ဘာလက်နက်မှမရှိတဲ့လူတွေကဘာသွေးသက်တန်ရုံမှဖြစ်အောင်လုပ်နေတာမဟုတ်ဘူးเนาะစစ်ကောင်စီရတာလည်းဒီဟာကိုလုပ်နေတာဖြစ်တဲ့အခါကျတော့စစ်ကောင်စီကဒါကိုထိမ့်သိမ့်ရမယ်ဆိုတာကိုဒါကိုကျွန်တော်တို့ကကျေကျေလောင်လောင်ပြောဖို့လိုလာပြီ။အခုဆိုရင်ဒါပြုတ်ဆိုးရကနေပြောဒါကိုပြောလာပြီဆိုတော့ဒါကကျွန်တော်တို့ကြိုဆိုရမှာဖြစ်တယ်။သူတို့ကဒါကိုအလေးနဲ့ထားပြီးတော့လုပ်ရမှာဖြစ်တယ်။တရုတ်ဆိုးရမှာမဟုတ်ဘူးဒါနိုင်ငံတကာကပြောနေတာ။ဆိုတော့ဒါစစ်ကောင်စီကဒါကိုတကယ့်ကိုအလေးနဲ့ထားပြီးတော့ဒါလူလူပေါ်မှာညှင်းပန်းနှိပ်စက်တက်ပြတ်နေတာကိုချက်ချင်းရဖို့လိုပြီဗျ။ဆို
တော့နောက်တစ်ခုကျွန်တော်မေးချင်တာကတော့အခုဆိုရင်ပေါ့အမေရိကန်နိုင်ငံသားဥဝင်ကြီးရောကာကွယ်ဥဝင်ကြီးရောအာရှကိုတွားနေကြတယ်။ဒီစီးစင်ထဲမှာလည်းဒေသတွင်းကအရေးကြီးတဲ့ကိစ္စတွေကိုသူတို့ကဟိုဆွေးနွေးကြမှာပေါ့နော်။ဒီထဲမှာတချို့ကသုံးသပ်နေကြတာကတော့လက်ရှိမြမအရေးကိစ္စကိုလည်းဆွေးနွေးကြဖို့ရှိရဲဆိုပြီးတော့သုံးသပ်နေကြတယ်။ဆိုတော့သူတို့ရဲ့ဒီအာရှခီးစဉ်ကမြန်မာနိုင်ငံအတွက်ဘလောက်ထိအရေးပါလာနိုင်မလဲ
။လက်ရှိအခြေအနေရသလိုရှိရင်မြန်မာနိုင်ငံကထိတ်တန်းဆွေးနွေးပွဲမှာသူတို့ရဲ့စကားဝိုင်းထဲမှာထိတ်တန်းကနေပါလာဖို့ရှိပါဗျ။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေတာရင်းကြီးညိမှုကိုလိုချင်လို့ဒီ Indo-Pacific Data Quad Meeting ကိုသူတို့ကအဓိကထားပြီးတော့လုပ်လာတာ။နော်ပြောလို့ရှိရင်တော့လေဒါ geopolitics ရဲ့အချိန်ဝင်ချာထိမ့်မှုနော်ဒေတာလင်းတည်ငြိမ်မှုဆိုပြီးလှုပ်လာတဲ့အခါမှာကျွန်တော်မြန်မာနိုင်ငံကဒီလိုအချိန်မှာဒီလိုထဖြစ်နေရဆိုတော့ဒါကဒေတာလင်းကိုတိုက်ခတ်မှုတွေအများကြီးဖြစ်နိုင်တယ်လေဘလိုမျိုးဒီကံတိုက်ခတ်မှုဖြစ်နိုင်လဲဆိုတော့နောက်ဆုံးအဆင့်ပြည်တွင်းစစ်ဖြစ်ကောင်းဖြစ်လာမယ်နော်အခုဆိုလို့ရှိရင်လူတွေကမခံမရနိုင်နေဖြစ်လာပြီအဲအဲ့လိုဆိုလို့ရှိရင်တကယ်၍များလူတွေကဒါကို resist လုပ်လာမယ်ဆိုလို့ရှိရင်ဒါကမတည်ငြိမ်မှုတွေပုံမှုပြီးတော့ပြင်းထန်လာပြီးတော့နော်ဒေတာရင်းနိုင်ငံတွေကိုပါပို့ပြီးတော့ထိခဲ့လာလို့ရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်ဆုံးကလည်းထိခဲ့ဘူးတာပဲ။ဒီဒါရီကရာဇဝင်မှလည်းရှိခဲ့တာပဲ။နော်ဘယ်လိုလဲဆိုတော့နိုင်ငံဒီနိုင်ငံတွင်းမှာနေလို့မရတော့ဘူး။နော်ဒီလောက်ဂျန်တန်ဂျက်ဆက်လာပြီဆိုလို့ရှိရင်ချားဘင်းသဝင်းချင်းမှာရှိနေတဲ့အိန္ဒိယနိုင်ငံတွေကိုဝင်ရောက်ပြီးတော့ခိုလုံရတာတွေအများကြီးရှိခဲ့ဘူးတဲ့တာတကား။အပိန်းနဲ့တန်းနဲ့ရှိပြီးတော့ပြေးလွှာပုန်းချောင်ရတာတွေခိုလုံရတာအများကြီးရှိ။အဲ့တော့ refugee တွေအများကြီးရှိလာနိုင်တယ်။ဆိုဒါဆိုလို့ရှိရင်ဒီသာမင်းမတည်ငြိမ်မှုကိုဒါဖြစ်ပေါ်လာနေမယ်ဆိုတော့ဒီကိစ္စကသူတို့ဒီ Quad Summit ကနေပြီးတော့ဒါဟိုအရန်ကိုစိုးရိမ်ကြီးနဲ့စောင့်ကြည့်နေမယ့်ကိစ္စဆိုတော့ဒါအမြဲကြီးလက်ခံမလွယ်ဘူးဗျ။
နောက်ဆုံးတစ်ခုကကျွန်တော်ဒီခီးစဉ်သူတို့ရဲ့ဒီအမေရိကန်နိုင်ငံသားဝင်ကြီးရဲ့ဒီခီးစဉ်အဆုံးမှာပေါ့နော်ဒီတရုတ်အစိုးရထိတန်းတောင်းဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေတယ်ဆိုတော့ဒီဆွေးနွေးပွဲအထက်မှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီတရုတ်နိုင်ငံရဲ့ယက်တီချက်ကိုအမေရိကန်ဘက်ကဘယ်လောက်ထိဖိအားပေးနိုင်မယ်လို့ရောမြင်မိလဲ
။အမေရိကကတော့ဥဆောင်ပြီးတော့ဒီ Quad ကိုလုပ်တယ်ပြီးလို့ရှိရင်တရုတ်ဆွေးရနယ်လည်းတွေ့မယ်ဆိုတော့ဒါကကောင်းတဲ့အလားအလာပေါ့ဗျာ။အဲတစ်ဖက်ကကြည့်လို့ရှိရင်လည်းအမေရိကကတော့မှပဲဖိအားပေးကြမလို့ပဲနဲ့တရုတ်ဆွေးရကနေပြီးတော့သူကိုယ်တိုင်ကစိုးရိမ်မကင်းဖြစ်လာတာရှိလာပြီလို့ဗျာ။အခုဆိုရင်တရုတ်ရဲ့တရုတ်ကုမ္ပဏီတွေမီးရှို့ခံရတယ်တရုတ်စက်ရုံတွေမီးရှို့ခံရတယ်ဆိုတော့ဒါကသူ့အနေနဲ့သူရင်မတင်ဖြစ်လာမယ်ဆိုလည်းဖြစ်လောက်တယ်။ဘာဖြစ်လို့လဲဆိုတော့သူကလည်းသူတရုတ်လူမျိုးတွေဒီမြန်မာနိုင်ငံမှာလာပြီးတော့ကြီးဝါးရေးလာလုပ်နေတဲ့တရုတ်လူမျိုးတွေကိုကာဝယ်ကြည့်နေတယ်။နောက်ပြီးလို့ချင်းသူတို့လည်းတည်ငြိမ်နဲ့အစိုးရကိုသူတို့ကလိုချင်ပါပဲဗျ။အဲ့တော့အမေရိကရဲ့ဥဆောင်မှုနောက်မှာတော့သူလိုက်ရှာမလို့ဘူးသူရဲ့တိုက်တွန်းမှုတော့ကတော့မှစောင့်မနေဘဲနဲ့
ဒီလိုဆိုရတာအခုတော့မှထုတ်ပြောလာပြီပဲရှင်းရှင်းလေးဟုတ်တယ်မလားအဲအခုတော့မှသူကဒါကိုဒီလိုဟိုတွေးတန်ရုံမှုတွေပြင်ဖြစ်နေတာကိုရတန်းကရက်ပါလို့သူကပြောလာပြီဆိုတော့ဒါကသူတို့နှစ်ဦးပူးပေါင်းပြီးတော့လုပ်လိုက်မယ်ဆိုလို့ရှိရင်နော်သဘောတူညီမှုတွေနဲ့မြန်မာပြည်ရဲ့ democratization democracy ပေါ်ဆောင်မှုမှာသူတို့ကဒီလိုမျိုးငင်းငင်းချမ်းချမ်းဖြစ်အောင်လို့သူတို့အနေနဲ့တိုက်တွန်းမယ်ဆိုလို့ရှိရင်ဒါကတကယ်ကိုမြန်မာပြည်ကခဏအလေးအတွင်းမှာပြောင်းလဲသွားမယ်လို့ကျွန်တော်ယူဆတယ်ကြာအဲ့တော့သူတို့နှစ်ယောက်ရဲ့ကဏ္ဍကအရင်ရေးပါတယ
်ဟုတ်ကဲ့ပါကိုထင်းနေအောင်ကျေးဇူးပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့